င်းတဲ့နိုင်ငံပါရီမျိုးတော်ကနေအီဂျစ်နိုင်ငံကိုင်ရိုမျိုးတော်ကိုဒီကနေ့ပြန်တန်းတဲ့ခီးစဉ်အပြင်ပြတ်ကျသွားတဲ့အီဂျစ်အဲလီကြောင်းလိုင်းကခီးတက်တင်လေရင်ဟာဆက်ချုပ်ရင်းမှုကြောင့်ထက်အကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတစ်ခုကြောင့်ပြတ်ကျသွားတာဖြစ်နိုင်ချေပိုများတယ်လို့အီဂျစ်လေကြောင်းတော်လိုက်ဆိုင်ရာဝန်ကြီးကပြောလိုက်ပါတယ်။လေရင်ပြတ်ပိုင်းစားတွေကိုမြေထဲပင်လယ်ထဲမှာရှာဖွေရေးဆက်လုပ်နေတာနဲ့အမျှဝန်ကြီးရှယ်ရစ်ဖာတီကပြောဆိုတာပါ။လူပေါင်း66ယောက်ပါသွားတဲ့အဲ့ဒီလေရင်ဟာပြင်တဲ့နိုင်ငံကနေ4နာရီကြာမဲ့ဒီကနေ့ခီးစဉ်အတွင်းအီဂျစ်လေကြောင်းပိုင်နဲ့တည်းဝင်သွားပြီးတိတ်မကြခင်မှာပဲရေဒါဘော်ကနေပျောက်သွားတာပါလေရင်ကအပျက်စီးအပိုင်းစားလို့ယူဆနိုင်စရာရှိတာတွေကိုလေထဲမှာတွေ့ရတယ်လို့ဂရိကလာတဲ့အစောပိုင်းသတင်းတွေမှာဖော်ပြပါတယ်အမေရိကန်ပြည်ထောင်စုက P3 Orion ခီးဝေးသွားလေရင်ဒီစင်းပို့ပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာကူညီလှုပ်ဆောင်ပေးနေပါတယ်ဘာဖြစ်သွားလဲဆိုတဲ့အကြောင်းရင်းတွေနဲ့ပတ်သက်ပြီးအဆအဆအရာရာသိအောင်လုပ်ရမယ်အကြောင်းဘယ်လိုယူဆချက်မျိုးကိုမှပယ်မချသလိုယူဆချက်တစ်ခုခုအပေါ်အသာပေးစဉ်းစားတာမျိုးလည်းမရှိပါဘူးလို့ပြင်းစစ်သမ္မတဖရွန်ဆွာအော်လန်ကပါရီမြို့တော်မှာသတင်းထုတ်တွေကိုပြောပါတယ်။လေရင်ဟာရေဒါကပျောက်မသွားခင်မှာရုပ်တရက်ချိုးကွေ့တာတွေလုပ်ခဲ့သလိုအောက်ကိုထိုးဆင်းခဲ့တယ်လို့ဂရိကာကွယ်ရေးဝန်ကြီးဖာနိုစ်ကာမနိုစ်ကပြောပါတယ်။